မြန်မာတပ်မတော်ပါဝင်လက်နက်ကိုင်ဖွဲ့စည်းအားလုံးအနေနဲ့မြန်မာနိုင်ငံအတွင်းစီးပွားရေးပခတွေဖြစ်နေတဲ့ဒေသတွေမှာကလေးငယ်တွေပေါ်ကျန်းဖတ်ညှဉ်းပန်းနှိပ်စက်မှုအားလုံးကိုချက်ချင်းရပ်တန့်ဖို့နဲ့တိုက်ပွဲတွေဖြစ်နေတဲ့တိုင်းဒေသတွေကကလေးတွေပေါ်မှာအကျန်းဖတ်မှုကျူးလွန်သူမှန်သမျှဘယ်သူကိုမဆိုအပြစ်ပေးအရေးယူဖို့ကိုကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေကမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုလိုက်တဲ့ပုံမှာမြန်မာလူခွင့်ရေးနဲ့ကလေးငယ်လူခွင့်ရေးလှုပ်ရှားသူတွေဘက်ကချိုးဆိုလိုက်ကြပါတယ်။ကလေးစစ်သားစုဆောင်မှုပါဝင်ဖန်ဆီးစစ်ဆေးအရေးယူမှုတွေကိုလုံးဝရပ်တန့်ပေးဖို့ကလေးတွေကိုဥပဒေအရလုံခြုံကာကွယ်ပေးဖို့ကလေးငယ်လူခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။အပြည့်အစုံကိုတော့မတ်စုမွန်ကအစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
ဇူလိုင်လ30ရက်နေ့အမေရိကန်ပြည်ထောင်စုနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့လုံခြုံရေးကောင်စီရဲ့ကလေးတငယ်နဲ့လက်နက်ကင်ပဋိပက္ခဆိုင်ရာအလုပ်အဖွဲ့ရဲ့38ကြိမ်မြောက်အစည်းအဝေးကနေမြန်မာနိုင်ငံတွင်းကစိုးရိမ်ပွဲရာအခြေအနေမှာရှိနေတဲ့ကလေးတငယ်ဆိုင်ရာအခွင့်အရေးချိုးဖောက်အကြမ်းဖက်ခံရမှုတွေလုံးဝအဆုံးသတ်ဖို့မြန်မာစစ်တပ်နဲ့အစိုးရအာဏာပိုင်တွေကိုကုလလုံခြုံရေးကောင်စီကတိုက်တွန်းတောင်းဆိုလိုက်တာဖြစ်ပါတယ်။ဒီလိုမျိုးကုလလုံခြုံရေးကောင်စီရဲ့တောင်းဆိုချက်အပေါ်မှာမြန်မာနိုင်ငံတွင်းကလေးတငယ်အခွင့်အရေးဆိုင်ရာလှုပ်ရှားတောင်းဆိုဆောင်ရွက်နေလူခွေလှူရှားသူတွေဘက်ကကြိုးစိုးထောက်ခံကြောင်းမြမလူခွေလှူရှားသူတို့ဦးဖြစ်တဲ့ညီမချင်းမြမအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းက VOA မြန်မာပိုင်းကိုပြောပါတယ
်မြန်မာနိုင်ငံရဲ့ကလေးသူငယ်ချင်းလေးအတစ်ဖြစ်လက်နက်ကင်ပြည်ပကအတွင်းမှာရှိတဲ့ကလေးနဲ့အချင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကိုကျွန်တော်တို့အမြဲတမ်းတင်နေတာတွေ့ရပါတယ်အများစုကပါတွေ့ရလဲဆိုလက်နက်ကင်ပြည်ပကအတွင်းမှာဖြစ်တဲ့ကလေးတွေပုံမှာတက်ဖြတ်မှုတွေနောက်ကနှိပ်စက်မှုတွေဒါတွေဆက်လက်ရှိနေသေးတယ်ဆိုရင်အချက်ကတွေ့ရတယ်အဲ့တော့သူတို့အနေနဲ့ကတော့ဒါကိုသူတို့တိတက်ပို့ပြီးတော့ကာကွယ်ပေးဖို့အတွက်တောင်းဆိုတာအမှန်တော့ဖြစ်တင်ပါတယ်ဒါကြောင့်လဲဆိုတော့လက်နက်ကိုက်ပြိပခတွေဖြစ်နေတဲ့ကချင်ရှမ်းနဲ့ရခိုင်ဒေသတွေမှာကျွန်တော်တို့ကလေးတွေအထူးသဖြင့်အရက်သားကလေးတွေတေဆုံးမှုတွေလာသားကလေးတွေကြီးတေဆုံးမှုတွေဖြစ်နေတယ်ပထုကြည်စံကြောင့်ပဲဖြစ်ဖြစ်ပြိပခတွေမှာကလေးတွေတေဆုံးမှုမဖြစ်အောင်အမှုဆောင်ရှောက်ဖို့လိုတာကိုမိမောင်းထူပြလိုက်တာဖြစ်ပါတယ်နောက်တစ်ခုကတော့ရခိုင်ပြည်နယ်ဘက်မှာပေါ့နော်အထူးဒီဖမ်းဆီးမှုတွေရှိလာတဲ့အချိန်မှာတချို့သောရွယ်တွေက18နှစ်အောက်ကလေးတွေပါဝင်နေတာတွေ့ရတယ်အဲ့တော့ဒီဟာမျိုးတွေကျွန်တော်ကြည့်မယ်ဆိုရင်လက်နက်ကင်ပြိပက္ခအတွင်းမှာရှိတဲ့ကလေးတွေဘဝကမလုံခြုံဘူးအဲ့ဒီကိစ္စကိုအစိုးရကဟိုပုံမူပြီးတော့လှုပ်ဆောင်တင်ဖို့အတွက်တိုက်တွန်းထားတယ်ဒါကိုအလေးထားလှုပ်ဆောင်မှုလိုအပ်ပါတယ
်တိုက်ပွဲတွေဖြစ်နေစေတိုင်းရင်းဒေသကကလေးတွေအပေါ်မှာပြင်းထန်ဆိုးဝါးလွန်းလာတဲ့အကြမ်းဖက်မှုကျူးလွန်သူမှန်သမျှမိသူကိုမဆိုးအပြစ်ပေးအရေးယူဖို့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုလိုက်တဲ့အပေါ်မှာတော့မြန်မာနိုင်ငံတွင်းကလေးတငယ်တွေအပေါ်ကျူးလွန်မှုတွေကိုတကယ်ပဲဥပဒေကြောင့်အရေးယူအပြစ်ပေးနိုင်ပါပြီလားဆိုတာကိုလည်းဥအောင်မျိုးမင်းကအခုလိုပြောပြပါတယ
်အခုမကြာမီကပြဋ္ဌာန်းလိုက်တဲ့ကလေးသူငယ်ဆိုင်ရာခွင့်ဥရီတဲ့မှာဆိုရင်လက်နက်ကင်ပြိပက္ခတွင်မှာကလေးတွေပေါ်မှာအကြမ်းဖက်မှုကိုဘယ်သူပဲကျူးလွန်ကျူးလွန်အရေးယူရမယ်ဆိုတာပါပိတာဖြစ်ပါတယ်ဒါကအရင်တော့ကမပါခဲ့တဲ့ဆက်မှန်ပြီးတော့တိုးတက်လာတဲ့အတွက်တိုးတက်မှုတစ်ခုလို့ပြောလို့ရတယ်ဒါပေမဲ့ဥပဒေကအခုတည်းကနေရာတိုင်းမှာနေပြည်တော်အသက်ဝင်လုံခြုံမှုမရှိသေးဘူးပြီးတော့အရေးယူမှုအပိုင်းမှာရှိတဲ့အခါမှာကျွန်တော်တို့တိုင်းဒီမှာ impunity လို့ခေါ်တဲ့အပြစ်ရှိတဲ့သူတွေကအပြစ်သေးကံမရှိဘဲနဲ့လွတ်မြောက်နေတဲ့ယဉ်ကျေးမှုတွေရှိနေတယ်ခင်ဗျာအထူးသဖြင့်လက်နက်ကင်ပြိပက္ခအတွင်းမှာစစ်တပ်တွေကနေကျူးလွန်လို့ရှိရင်ဒီမှုတွေကိုထိထိရောက်အရင်းနေယူဘဲနဲ့ဟိုလွတ်မြောက်နေတဲ့ဟာတွေရှိသေးတဲ့အတွက်ဥပဒေကရှိပေမဲ့လက်တွေမှာအရင်းယူဖို့အတွက်ခက်ခဲအများကြီးရှိနေတယ်တက်မလို့တာဝန်ရှိတဲ့သူတွေကိုအရင်းယူပါတယ်ဆိုတော့ကိန်းကန်းတွေနေထွက်လာတယ်ဒါပေမဲ့ဘယ်လိုမျိုးအရေးယူလဲသူတို့တွေကဘယ်လိုအရေးယူလဲဆိုတာကိုကျွန်တော်တိတိကျကျမသိဘူးအဲ့တော့တက်မတော်ပိုင်းကပြောကောင်းပြောနိုင်ပါတယ်သူတို့အရေးယူပါတယ်ဒါနဲ့ပတ်သက်ပြီးတော့ဟိုကိုင်းတွဲဆောင်ရွက်မှုတွေရှိပါတယ်ဆိုပေမဲ့ဘယ်လိုမျိုးအရေးယူလဲဘယ်လောက်ထိကိုထိထိရောက်အရေးယူလဲဆိုတာကျွန်တော်တို့တာမန်အရက်သားတွေပြီးလောက်တဲ့အနေအထားမျိုးမရှိသေးဘူးအဲ့ဒါကကျွန်တော်တို့ဆိုရင်စရာကောင်းတဲ့အချက်လည်းဖြစ်ပါတယ
်အထူးသဖြင့်စီရေးပြိပခတွေအတွင်းကလေးတငယ်တွေရဲ့အခွင့်အရေးချိုးဖောက်တဲ့ပြစ်မှုကျူးလွန်မှုတွေတဲ့ကလေးစစ်သားစုဆောင်းအုံပြုမှုကဒီနှစ်ပိုင်းနေထဲမှာရော့ကျသွားတယ်လို့ဆိုနိုင်ပေမဲ့ကလေးစစ်သားစုဆောင်းမှုကလုံးဝပပျောက်သွားတဲ့အနေအထားမရှိသေးတာကတော့စိုးရင်စရာဖြစ်နေတော့မယ်လို့ကလေးစစ်သားပပျောက်ရေးဒီဇိုင်းမမတ်တောင်းဆိုလှုပ်ရှားခဲ့သူတဦးလည်းဖြစ်တဲ့ဦးအောင်မျိုးမင်းကပြောပါတယ
်ကလေးစစ်သားအုံပြုမှုနဲ့ပတ်သက်ရင်တော့ဒီစစ်တပ်ကအရင်တုန်းကလို့ကျွန်တော်တို့ဟိုစေခိုင်းတာတွေသွတ်သွင်းတာတွေဒီအတင်းကျပ်ဖမ်းဆီးလုဆောင်တာတွေညှော့သွားတာရှိပါတယ်ဒါပေမဲ့ကလေးစစ်သားအုံပြုမှုဟာစစ်တပ်တစ်ဖက်တည်းကျွန်တော်ကြည့်လို့မရပါဘူး
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အတွင်းမှာကလေးစစ်သားအုပ်ချုပ်မှုရှိလို့ရှိရင်လည်းနိုင်ငံကကလေးစစ်သားအုပ်ချုပ်ရလို့ဆွဆွဲခံရပါတယ်။မနေ့ကတောက်ကြနေဩဂုတ်လ၂ရက်နေ့လုံခြုံရေးကောင်စီမှာတော့ကလေးများနဲ့လက်နက်ကိုင်ပြည်ပခါဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်အထူးကိုယ်စားလှယ်နှစ်ပတ်လည်အစီရင်ခံစာအပေါ်မှာတကပွင့်ဆွေးနွေးပွဲပြုလုပ်မှာဖြစ်ပါတယ်ရှင်။